This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မင်္ဂလာနံနက်ခင်းပါရှင်ရေဒီယို NUG နားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ပြည်တော်ကနေကင်းဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်ဒီကနေ့နိုဝင်ဘာလ15ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမဆုံးအနေနဲ့ရေဒီယို NUG ရဲ့အစီအစဉ်တင်ကောင်းထုတ်ချက်ကိုမျိုးဦးနိုင်မှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာခုချိန်ကစပြီး2024ခုနှစ်နိုဝင်ဘာလ15ရက်နေ့မနက်ပိုင်း Radio NUG စီးရီးသတင်းများကိုတင်ပြပေးပါတော့မယ်ကျွန်တော်ကတော့နိုဝင်နိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့ viewer အမှတ် 81 ရော viewer ကို NUG မှာဒုတိယအကြိမ်လက်နက်တက်ဆင်ပေးတဲ့သတင်းကိုတင်ပြပေးပါမယ်ကံကောခရိုင်အမှတ် 73 65 66 69 78တရင်များဖြင့်စုပေါင်းဖွဲ့စည်းထားတဲ့ viewer အမှတ် 81 ရော viewer ထံသို့အမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝန်ကြီးဌာနမှဒုတိယအကြိမ်အဖြစ်လက်နက်များတက်ဆင်ပေးခဲ့ကြောင်း viewer အမှတ် 81 ရော viewer မှသတင်းထုတ်ပြန်ပါသည်အဆိုပါလက်နက်တက်ဆင်ပွဲအခမ်းအနားကိုရောနေတနေရာမှာကျင်းပခဲ့တယ်လို့ဖော်ပြထားပါသည်ຫນွေဦးညင်အောင်တိန်3ကြောင်ကမ်ပိန်းမှာရရှိတဲ့ရမုံငွေဖြစ်ဝယ်ယူထားတဲ့ပထမအတုပ်ကြီကအုတ်ထုံများကိုလည်းရှေ့တန်းရဲဘော်များထံသို့ဖြန့်ဝေပေးပြီးဖြစ်ကြောင်းအတိအပြီးထုတ်ပြန်ထားပါရခင်ဗျာဆလဘီမုံရွာမှာမီးပွိုင်လုံးချုံရေးယူနေတဲ့ရဲနှစ်ဦးကိုတိုက်ခိုက်ချေမုန်းခဲ့ပြီးတနက်တလက်သိန်းစီရရှိတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ဇကိုင်းတိုင်းမုံရွာမြို့ကြောက်ကလမ်းမပေါ်ကရန်ကင်းမီးပွိုင်မှာလုံးချုံရေးယူနေတဲ့ရဲတပ်သားနှစ်ဦးအားတိုက်ခိုက်ချေမုန်းခဲ့ပြီးတော့တနက်တလက်သိန်းစီရရှိခဲ့တယ်လို့မုံရွာမြို့နယ်ပြည်သူ့လုံးချုံရေးတပ်ဖွဲ့ပလာဖာကသတင်းထုတ်ပြန်ထားပါတယ်။နိုဝင်ဘာလ14ရက်နေ့မနက်9နာရီခန့်မှာမီးပွိုင်လုံးချုံရေးယူထားတဲ့ရဲတူအရာခံဘူနဲ့ရဲတပ်သား2ဦးတို့ကိုတိုက်ခိုက်ခဲ့ရာနှစ်ဦးစလုံးနေရာမှာပဲတည်ဆုံးခဲ့တယ်လို့ဆိုပါတယ်။ဒါအပြင်အဆိုပါရဲတပ်သား2ဦးထံမှ BA63 ခေါ် G3 တနက်တလက်ကိုသိမ်းဆည်းရရှိခဲ့တယ်လို့သိရပါတယ်။အဲဒီနောက်မှာရန်ကင်းဖုန်ကြီးကျောင်းမှာလုံခြုံရေးယူထားတဲ့စစ်ကောင်စီတပ်ဖွဲ့နဲ့လည်းထိတွေ့မှုထပ်မံဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီတပ်သား4ဦးတည်ဆုံးခဲ့တယ်လို့ဖော်ပြထားပါတယ်။အဆိုပါတိုက်ခိုက်မှုကိုမုံရွာမြို့နယ်ပြည်သူ့လုံခြုံရေးတပ်ဖွဲ့ပလာဖာနဲ့ကောင်းကင်လူခေ PDF တပဲရင်မြို့နယ်တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပြီးတော့အထိခိုက်မရှိပြန်လည်စုခွာနိုင်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီစစ်တပ်ထောက်ခံသူတရုတ်ဆောင်အစိုးရရန်အောင်ရဲ့နေအိမ်ကိုသတိပေးဖောက်ခွဲခဲ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်။ရန်ကုန်တိုင်းရန်ကင်းမြို့နယ်ဘောက်ထော်ရက်ကွယ်မြရတနာလမ်းနီစစ်တပ်ထောက်ခံအားပေးသူတရုတ်ဆောင်အစိုးရရန်အောင်ရဲ့နေအိမ်ကိုနိုဝင်ဘာလ14ရက်နေ့နေ့လယ် 12:45 မိနစ်မှာပြင်းအားပြော့အတန်ပိုင်းဖြင့်သတိပေးဖောက်ခွဲခဲ့တယ်လို့ Dark Shadow အဖွဲ့ကထုတ်ပြန်ထားပါတယ်။ရန်အောင်ဟာပြည်သူများကိုနေ့စဉ်ဒုက္ခပေးနေတဲ့စစ်မိတ်ဆာများကိုထောက်ခံအားပေးနေတဲ့အမှုပညာရှင်ဖြစ်ကြောင်းတရင်းနဲ့ဆိုရှယ်မီဒီယာများမှာအထင်ရှားတွေ့မြင်နေရတာကြောင့်ပထမဆုံးအကြိမ်3ပီတိုက်ခိုက်ခဲ့တာဖြစ်ပြီးတော့ကြန့်ရှိနေတဲ့စစ်ဘောမှအမှုပညာရှင်များကိုလည်း Dark Shadow အဖွဲ့က3ပီထားပါတယ်။ပြည်သူများအနေနဲ့လည်းစစ်ကောင်စီတပ်ရဲနဲ့ပြူစောတိများစုဝေးရာနေရာများကိုမတွားချရန်နဲ့ဝေးဝေးကရှောင်ကြားဖို့ကိုလည်းမြစ်တာရက်ခံထားပါတယ်ခင်ဗျာ။ဆလဘီနောင်ချိုမှာစစ်ကောင်စီကပေါင်300ဘုံထပ်မံကျဲချခဲ့တာကြောင့်အမျိုးသား4ဦးဒဏ်ရာရတဲ့တဲ့ကိုတင်ပြပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းတက်အောင်တက်မတော် TNL တက်မဟာနှင့်ထိန်းချုပ်နေမြေနောင်ချိုမြို့မှာစစ်ကောင်စီတပ်ကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အမျိုးသား4ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ PSLF TNL ကတရင်ထုတ်ပြန်ထားပါတယ်။နိုဝင်ဘာလ13ရက်နေ့ညနေ6နာရီခွဲကမှနောင်ချိုတရားရုံးနဲ့ရဲစခန်းအနောက်ဘက်ကိုစစ်ကောင်စီကဂျက်ဖိုက်တာဖြင့်ပေါင်300ဘုံနှလုံးလာရောက်ကျဲချတိုက်ခိုက်ခဲ့ပြီးတော့ဘုံကျဲတိုက်ခိုက်မှုကြောင့်အမျိုးသား4ဦးထိခိုက်ဒဏ်ရာရရှိခဲ့ကနေအိမ်3လုံးနဲ့အိမ်စည်းကားများထိမှန်ပျက်စီးခဲ့တယ်လို့ဆိုပါတယ်ခင်ဗျာ။ ဆက်လက်ပြီးပခုတ်ကူမျိုးအရှိချမ်းနှောကုန်းကြီးရွာအားတမ1331မှထွက်လာတဲ့ပြူစောတိ200ခန်းမှမိရှုဖြက်စီအမျိုးသမီး3ဦးကိုတပ်ဖြတ်သွားတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ပခုတ်ကူမျိုးအရှိချမ်းအင်ဂျီ200ရှိနှောကုန်းကြီးရွာအားတမ1331မှထွက်လာတဲ့ပြူစောတိ200ခန်းမှမိရှုဖြက်စီရာအင်ဂျီ189အိမ်မီလောင်ဖြက်စီခဲ့တယ်လို့နိုဝင်ဘာလ14ရက်နေ့မှာပခုတ်ကူလူထုတိုက်ပွဲကော်မတီကအသိပေးဆိုထားပါတယ်။ပြည်သူ3ဦးအားလည်းစစ်ကောင်စီတပ်သားများမှတပ်ဖြတ်သွားက၎င်းပြည်သူ3ဦးမှာအမျိုးသမီး3ဦးဖြစ်ပြီးတော့အဖွားအရွယ်2ဦးလူငယ်အရွယ်အမျိုးသမီး1ဦးတို့ဖြစ်ကြတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီလက်ပတန်းညောင်ပင်စင်းရွာကိုစစ်တပ်ကစစ်ကြောင်းထိုးဝင်ရောက်ပြီးပြည်သူပိုင်နေအိမ်15လုံးကိုမိရှုဖျက်ဆီးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။နိုဝင်ဘာလ13ရက်နေ့မှာပဲခူးတိုင်းလက်ပတန်းမြို့နယ်ညောင်ပင်စင်းရွာကိုအကြမ်းဖက်စစ်တပ်ကစစ်ကြောင်းထိုးဝင်ရောက်ပြီးတော့ပြည်သူပိုင်နေအိမ်15လုံးကိုမိရှုဖျက်ဆီးခဲ့ကြောင်းရွှေတန်းမြေပြည်သူ့ကာကွယ်ရေးတပ်ဖွဲ့ထံမှသိရပါတယ်။ပြည်သူပိုင်နေအိမ်များကိုရုတ်တရက်ဝင်ရောက်စီးနှင်မိရှုဖျက်ဆီးခဲ့ခြင်းဖြစ်ပြီးတော့ကျေးရွာနေပြည်သူများဖမ်းဆီးခံရမှုရှိမရှိကိုအတိမပြုနိုင်သေးဘူးလို့သိရပါတယ်။အဆိုပါအကြမ်းဖက်စစ်ကောင်စီတပ်သားများဝင်ရောက်စီးနှင်ခဲ့တဲ့ကျေးရွာအနီးတစ်ဝိုက်ကိုရွှေတန်းမြေပြည်သူ့ကာကွယ်ရေးတပ်ဖွဲ့လက်ပတန်းဂလုံတပ်ဖွဲ့တာယာဝတီ3832နှင့်တခွေနှစ်တခွေသုံးတို့ကပူပေါင်းပြီးတော့နေမြေရှင်းလင်းရေးလှုပ်ဆောင်နေကြောင်းဖော်ပြထားပါရခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောင်မင်းတီဟန်မင်းစစ်သွေးနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါရခင်ဗျာ
ရေဒီယိုအန်ယူဂျီမှဆက်လက်အသံပေးနေပါတယ်အခုဆက်လက်ပြီးနောက်ဆုံးရပြည်ရင်းသတင်းများကိုတော့ပူပူမှဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ရှင်
မင်္ဂလာပါရှင်2024ခုနှစ်နိုဝင်ဘာလ15ရက်နေ့ရေဒီယို NUG ရဲ့နံနက်ခင်းပြည်တွင်းသတင်းများကိုစတင်တင်ဆက်ပေးပါမယ်ရှင်ကျွန်မကတော့ပူပူပါပထမဆုံးအနေနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဗဟိုအလုပ်ကော်မတီ CWC တို့တွဲဆောင်ပွဲယာယီသမရနဲ့ပြည်အောင်စုဝန်ကြီးချုပ်တို့တက်ရောက်တဲ့သတင်းကိုတင်ဆက်ပေးပါမယ်ရှင်အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုပ်ကော်မတီ CWC တို့တွဲဆောင်ပွဲယာယီသမရနဲ့ပြည်အောင်စုဝန်ကြီးချုပ်တို့တက်ရောက်ခဲ့တယ်လို့သတင်းရရှိပါတယ်နိုဝင်ဘာလ14ရက်အဆိုပါတွဲဆောင်ပွဲကိုကျင်းပရာယာယီသမရဒူဝါလာရှိလာပြည်အောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းနဲ့ပြည်အောင်စုဝန်ကြီးများတက်ရောက်ခဲ့ကြပါတယ်ထို့နောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုပ်ကော်မတီ CWC တို့နှစ်ဖက်အပြန်လည်တွေ့ဆုံဆွေးနွေးခဲ့ပြီးအစည်းအဝေးအောင်မြင်စွာကျင်းပပြုစီခဲ့တယ်လို့သတင်းရရှိပါတယ်ရှင်အပြည်ပြည်ဆိုင်ရာဥပဒေနှင့်စာချုပ်စာတမ်းများအလိုက်နာမှုတွင်စစ်အုပ်စုအနေဖြင့်အပြည်ပြည်ဆိုင်ရာဥပဒေကိုနေ့စဉ်ဖောက်ပြက်လျက်ရှိတယ်လို့တာမတ်ကြီးဦးကျော်မိုးထွန်ပြောကြားတဲ့သတင်းကိုတင်ဆက်ပေးပါမယ်။နယ်သာလန်နိုင်ငံတဟိန်မြို့တွင် AOR Policy 18မှာနိုဝင်ဘာလ17ရက်နေ့ကကမကဋ္ဌပြုလုပ်ခြင်းပါတယ် Rohingya in Crisis 2019-2024 Violence Broken Promise and a Future for Justice ဆွေးနွေးပွဲတွင်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးကျော်မိုးထွန်ကပြောကြားခဲ့ပါတယ်။အဆိုပါအစည်းအဝေးသို့အမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဝင်ကြီးဌာနပြည်အောင်စုဝင်ကြီးဒေါ်စင်မအောင်မှလူကိုယ်တိုင်တက်ရောက်ခဲ့ပြီးကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးကျော်မိုးထွန်းက virtual တက်ရောက်ခဲ့ကမြန်မာနိုင်ငံအရေးကိစ္စနှင့်ဆက်လင်း၍နိုင်ငံတကာရှုထောင့်မှအလေးပေးကဆွေးနွေးပြောကြားခဲ့ပါသည်အပြည်ပြည်ဆိုင်ရာဥပဒေနှင့်စာချုပ်စာတမ်းများအားလိုက်နာမှုတွင်စစ်အုပ်စုအနေဖြင့်အပြည်ပြည်ဆိုင်ရာဥပဒေကိုနေ့စဉ်ဖောက်ပြက်လျက်ရှိကြောင်းဒါအပြင်အပြည်ပြည်ဆိုင်ရာတရားရုံးအပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးနှင့်ဓာတုလက်နက်တားမြစ်ရေးအဖွဲ့တို့အခြေစိုက်ရာတဟိန်မြို့မှဆင်းသက်လာတဲ့ဥပဒေစံနှုန်းများကိုလည်းမထီမဲ့မြင်ပြုလျက်ရှိကြောင်းဥပမာတစ်ခုအနေဖြင့်စစ်အုပ်စုကပြည်သူများပေါ်တွင်ဓာတုလက်နက်များကိုအသုံးပြုလျက်ရှိနေကြောင်းမိမိအနေဖြင့်အဆိုပါအချက်ကိုကုလသမဂ္ဂအထွေထွေညီလာခံ၌တင်ပြခဲ့ပြီးဖြစ်ကြောင်းယခုတပ်ဖန်လည်းမိမိတို့၏ပြည်သူများအတွက်စစ်မှန်စွာစိုးရိမ်ပူပန်သည့်စိတ်ဖြင့်ပြောကြားခဲ့ခြင်းဖြစ်တဲ့သို့ယခုဆွေးနွေးပွဲသို့တက်ရောက်လာကြတဲ့ကိုယ်စားလှယ်များတက်ကြွလှုပ်ရှားသူများနဲ့သက်ဆိုင်ရာပြည်သူများအနေဖြင့်မြန်မာနိုင်ငံတွင်ကျူးလွန်ခံနေရတဲ့ထိတ်လန့်ဖွယ်ဖြစ်စဉ်ကိုထုတ်ပေါ်ပြောကြားပြီးရန်မျှော်လင့်၍လည်းထပ်မံတင်ပြရခြင်းဖြစ်ကြောင်းတာမတ်ကြီးကပြောကြားခဲ့ပါတယ်။တို့ဖြစ်ရာအပြည်ပြည်ဆိုင်ရာတရားရုံးအနေဖြင့်တရားရုံး၏လုပ်ငန်းစဉ်များတွင်ရက်ဆက်ကြမ်းကြုတ်မှုများအားကျူးလွန်လျက်ရှိသောရာဇဝတ်သားများအားနေရာပေးခြင်းအပြင်တရားရုံးမှအလုပ်ပိုင်ခွင့်အာဏာအရာကာကွယ်ရန်လိုအပ်တဲ့နိုင်ငံတကာတရားမျှတမှုနှင့်လူသားကုန်သိက္ခာတို့၏အခြေခံအကျဆုံးစည်းမျဉ်းများကိုထိပါလာနိုင်စေသည့်အန္တရာယ်ကိုပြန်လည်သုံးသပ်ရမည်ဖြစ်ကြောင်းတာမတ်ကြီးကထပ်လောင်းပြောကြားခဲ့ပါရဲ့ရှင် အခုတခါဆက်လက်ပြီးတော့မတမာသူများမှ NUGB application version အသစ်ဟူ၍ Telegram မှာလိုက်လံဖြန့်ဝေနေတဲ့သတင်းကိုတင်ဆက်ပေးပါမယ်။မတမာသူများမှ NUGB application version အသစ်ဟူ၍ Telegram မှာလိုက်လံဖြန့်ဝေနေတယ်လို့နိုဝင်ဘာလ14ရက်နေ့ NUGB ကတရားဝင်အသိပေးကြေညာပါတယ်။မတမာသူများမှ NUGB application version အသစ်ဟူ၍ဖော်ပြပါပုံအတိုင်း Telegram မှာလိုက်လံဖြန့်ဝေနေသည်ကိုတွေ့ရှိရပါတယ်။၎င်းမှာတရားဝင်မှုလုံးဝမရှိဘဲအသုံးပြုသူများ၏ mobile device များရှိ data အချက်အလက်များကိုအန္တရာယ်ဖြစ်စေနိုင်ပါသည်။သို့ဖြစ်ရာတရားမဝင်ဖြန့်ဝေနေသော link များကိုဝင်ရောက်ခြင်းမပြုကြပါရန်အသိပေးအပ်ပါတယ်လို့ဖော်ပြထားပါတယ်ရှင်။အခုဆက်လက်ပြီးတော့ဆလင်းတီမြို့နယ် LND အတွင်းရင်မှုဥဝင်းခိုင်ကိုစစ်ကောင်စီကအကြမ်းဖက်တိုက်ဖြတ်ရေးဥပဒေပုံမှန်များဖြင့်ထောင်ဒဏ်73နှစ်ချမှတ်တဲ့တရင်ကိုတင်ဆက်ပေးပါမယ်။နိုဝင်ဘာလ23ရက်နေ့တွင်ရွေးမပင်ခိုင်တရားရုံးကဆလင်းတီမြို့နယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီအတွင်းရင်မှုဥဝင်းခိုင်ကိုအကြမ်းဖက်တိုက်ဖြတ်ရေးဥပဒေပုံမှန်49ကိုပုံမှန်52ကတိပုံမှန်50ညအပါဝင်ပုံမှန်3ခုဖြင့်ထောင်ဒဏ်73နှစ်တပေါင်းနဲ့ချမှတ်ခဲ့ကြောင်းငါးမြင့်ဆောင်ဆလတ်ကလူလူသပိတ်ဖော်ဆောင်ရေးကိုရထမသိရပါတယ်နေအိမ်နှစ်ခြံဝင်းကိုလည်းပြည်သူဗန္နာအဖြစ်တင်ဆက်ခဲ့တယ်လို့သိရပါတယ်ဥဝင်းခိုင်ကိုစစ်တပ်က2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့တွင်ဖမ်းဆီးခဲ့ပြီး3နှစ်နီးပါးကြာမှထောင်ဒဏ်ချမှတ်ခဲ့ခြင်းဖြစ်ပါတယ်ထောင်ဒဏ်73နှစ်ချမှတ်ခံထားရသောဥဝင်းခိုင်မှာမုံရထောင်နှင့်တမာရေးထူတက်နေပြီးစစ်ကြောရေးတွင်ပြင်းထန်စွာရိုက်နှက်မေးမြန်းခံထားရသောကြောင့်အကြောပိုင်းဆိုင်ရာစူပါလျက်ရှိက၎င်း၏မိသားစုများမှလည်းပြင်ပတွင်ဒုက္ခရောက်နေကြတယ်လို့သိရပါတယ်ဇနီးနှင့်သားနှစ်ယောက်သမီးတစ်ယောက်ကြံရှိခဲ့တဲ့မိသားစုဝင်တွေကလည်းကြီးလန့်စာစားနဲ့ဖုန်ကြီးကြောင်းတွေနဲ့မိဆွေများထံမှအကူအညီတောင်းနေထိုင်ရည်တည်နေရပါတယ်။ထောင်ဝင်စာပို့ဖို့လည်းခက်ခဲနေကြပါတယ်ဟုငါးမြင့်ဆောင်ဆလတ်ကလူလူသပိတ်စစ်ကြောင်းဖော်ဆောင်ရေးကွန်ရက်ကပြောဆိုထားပါတယ်ရှင်။အခုတခါဆက်လက်ပြီးတော့နေပြည်တော်မှာလူငယ်များပေါ်တာဆွဲခံရပြီးရော်ရော်စစ်ကြောရေးအဆောင်နေစီခေါ်ကစစ်မှုထမ်းဆုဆောင်နေတဲ့တဲ့ရင်ကိုတင်ဆက်ပေးပါဦးမယ်။နေပြည်တော်မှာလူငယ်များပေါ်တာဆွဲခံရပြီးရော်ရော်စစ်ကြောရေးအဆောင်နေစီခေါ်ဆောင်ကအကြမ်းဖက်စစ်တပ်ကစစ်မှုထမ်းဆုဆောင်နေတယ်လို့နိုဝင်ဘာလ14ရက်နေပြည်တော်တိုင်းစစ်ဌာနတရင်931တရင်မှုကရေဒီယို NUG ကိုဖြေကြားထားပါဗျ။အမျိုးသားလူငယ်လူလတ်ပိုင်းတွေဆိုရင်ညပိုင်းအိမ်မှာမအိပ်ရဲကြဘူး။နေ့လယ်ပိုင်းပေါ်တင်စစ်တပ်ကအင်အားနဲ့လာဖမ်းတာတွေလည်းအခုဆိုပေါ်တင်လုံနေတာနေပြည်တော်ရဲ့ကြီးရွာအတော်များများမှာပေါ်တာဆွဲနေတာပါများသောအဖြစ်လူငယ်လူလတ်ပိုင်းတွေကိုပါလို့ဆိုပါရယ်အဆိုပါဖန်ဆီးမှုများကိုနေပြည်တော်ရှေ့မြို့နယ်လုံးတွင်လှုပ်ဆောင်နေကြကြောင်းသိရှိရပါတယ်ကျွန်တော်တို့အနေနဲ့အတန်းဖက်စစ်တပ်ရဲ့စစ်မှုထမ်းရန်စံနာမရှိဘဲတော်လန်ရေးဘက်ကိုရွေးချယ်လိုတဲ့လူငယ်တွေကိုပြီးခဲ့တဲ့ကာလတွေကယခုကြားတလအတွင်းမှာလည်းလက်ခံပြီးတိုက်ခိုက်ရေးတင်းတန်းတွေပေးနေပါတယ်နေပြည်တော်မှာပြည်သူတွေအခုရန်ဆိုင်နေရတဲ့စစ်တပ်ရဲ့ပေါ်တာဆွဲတဲ့ကိစ္စမှလည်းမျက်ခြေမပြတ်လေးလာနေပြီကျွန်တော်တို့စီလာရောက်တိုက်ပွဲဝင်နိုင်မှုခေါ်ယူပေးနေပါတယ်လို့တရင်931တရင်မူကရေဒီယို NUG ကိုဖြေကြားထားပါတယ်ရှင်။အခုတခါနောက်ဆုံးအနေနဲ့အရာတော်မြို့နယ်တွင်ရှိစစ်ဆောင်ပြည်သူများအားစကိုင်းပြည်သူဖိမကူကိုရက်မှအခမဲ့ဆေးဝါးကူတာမှုများပြုလုပ်ခဲ့တဲ့တရင်ကိုတင်ဆက်ပေးပါမယ်။အရာတော်မြို့နယ်တွင်ရှိစစ်ဆောင်ပြည်သူများအားစကိုင်းပြည်သူဖိမကူကိုရက်မှအခမဲ့ဆေးဝါးကူတာမှုများပြုလုပ်ခဲ့ကြောင်းတရင်ရရှိပါရယ်။မြေပြင်မငိမ့်မတက်မှုတွေကြားမှတိုက်ပွဲတွေကြားမှစစ်ကြောင်းထိုးခံရမှုတွေကြားထဲမှအပြေးလွှာလူနာကြည့်ကြရတာတွေ၊ပြည်သူအပူကိုကူမြယူကြရတာတွေဒါတွေကလည်းတကယ့်မြေပြင်ပြည်သူတွေကြားထဲမှစိတ်ဝင်လှုပ်ရှားနေတဲ့ဆရာဆရာမတွေရဲ့အားနဲ့တီတီရရကူမြခွင့်ရနေတာပါတကယ်ကိုဥညွတ်ပြီးကျေးဇူးတင်ဂုဏ်ယူရပါတယ်လို့ဖော်ပြထားပါတယ်အရာတော်မျိုးနယ်ကစစ်ဆောင်ပြည်သူ130ကျော်ကိုအခမဲ့ဆေးဝါးကူတာမှုပေးခဲ့ပြီးဖြစ်ပြီးပြည်သူ190ကျော်ကိုကျန်းမာရေးအသိပညာပေးဆွေးနွေးခဲ့တယ်လို့သိရပါတယ်စကိုင်းပြည်သူဖေးမကူကွန်ရက်အရာတော်မျိုးနယ်တာဝန်ခံအဖွဲ့ဖြစ်တဲ့တမိုင်းသစ်စစ်ဆောင်ကူညီထောက်ပံ့ရေးအဖွဲ့မှဆရာဆရာမများကဆောင်ရွက်ပေးခဲ့ခြင်းဖြစ်ပါတယ်ရှင်အခုတင်ပြခဲ့တဲ့သတင်းတွေကိုရေဒီယို NUG သတင်းတောက်မင်းတီဟန်မင်းစစ်သွင်းနဲ့ခါရှယ်တို့ကပေးပို့ထားတာဖြစ်ပါတယ်
ဗီဒီယိုအညီကြီးမှဆက်လက်အံလွှင့်ပေးနေပါတယ်အခုဆက်လက်ပြီးတရင်နဲ့အတူလူလူစကားသံအစီအစဉ်မှာတော့အကျန်းဖက်စစ်တပ်ကအနာသိမ့်ပြည့်တဲ့နောက်နိုင်ကြလာတဲ့ခေတ်သစ်ပကံသားများလို့အမည်ရတဲ့တရင်ဆောင်မကိုမင်းယူကတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်ဗီဒီယိုအညီကြီးကိုနားဆင်နေကြတဲ့ပရိသတ်များခင်ဗျာအခုတင်ဆက်ပေးမယ့်အစီအစဉ်ကတော့တရင်နဲ့အတူလူလူစကားသံအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာအကျန်းဖက်စစ်တပ်ကအနာသိမ့်ပြည့်နောက်နိုင်ငံတကာနဲ့ပြောဆိုဆက်ဆံလုပ်ကံရတဲ့ခရီးသွားဝန်ဆောင်မှုလုပ်ငန်းကနေရာသီဥတုနဲ့အကျိုးမြတ်မတည်ကြတဲ့အတွက်ခက်ခဲပင်ပန်းဆင်းရဲတဲ့တောင်သူအလုပ်ကိုပြန်လည်လုပ်ကံလာရတဲ့အထိခက်ခဲပင်ပန်းလာရပါတယ်ဒီတရင်ဆောင်မကိုရွှေညာမောင်ကပေးပို့ထားပါတယ်ခင်ဗျာ ပကံမျိုးဟောင်းကထီလုံမင်းလိုဖះအနီးကရာခင်းမှာပိုးသက်ဆေးဖြန့်ဖို့ပြင်ဆင်နေတဲ့တောင်သူမိသားစုကိုပြီးခဲ့တဲ့နိုဝင်ဘာလဆန်းကတွေ့မြင်ခဲ့ရပါတယ်။မျိုးဟောင်းတဲကနှန်းကင်းတွေ၊ဘူးကင်းတွေ၊ပဲကင်းတွေအပြင်ဖះကျူဖះကြားကမြေကြီးလမ်းတွေပေါ်မှာနွားကြောင်းနေတဲ့တောင်သူတွေကိုတွေ့မြင်ရလိမ့်ရှိပေမဲ့ပိုးသက်ဆေးဖြန့်ဖို့ပြင်နေတဲ့တောင်သူကတော့အခြားတောင်သူတွေနဲ့မတူဘဲအသွင်ပြင်ထူးခြားနေပါတယ်။သူကတော့ခီးသွွားဝင်ဆောင်မှုလုပ်ငန်းကို၁၀နှစ်မကခြေစုံပြည့်ဝင်သွားတဲ့တောင်သူဟောင်းတစ်ဦးဖြစ်ပြီးအခုချိန်မှာတောင်သူလုပ်ငန်းကိုပြန်လည်လုတ်ကင်လာသူဖြစ်ပါတယ်။ရာမြေကိုဆယ်စုနှစ်ကျော်ခြေမစင်းခဲ့တဲ့တောင်သူဟောင်းကဘာကြောင့်ရာကင်းနဲ့ပြန်လာရတယ်ဆိုတာကိုအခုလိုပြောပါရခင်ဗျာ
။ပကန်းတော့ကျွန်တော်တို့ကဒီတူရစင်မှီစနေတယ်ဆိုတော့တူရစင်မရှိတဲ့အတွက်ကကျွန်တော်တို့ဆိုလို့ရင်ဒီလုပ်ငန်းတွေဆိုကျွန်တော်တို့10နှစ်15နှစ်လောက်ကျွန်တော်မလုတ်ကင်မဲ့ထားတာ။ကိုကနိုင်ငံရေးချိန်နေကြောင်းနောက်တူရစင်လည်းသွားလာမရှိတဲ့အတွက်ကိုကိုတောင်သူကိုပြန်လို့ရတာဆိုချာသိပြီးတော့ကျွန်တော်အားရမှုတော့ရှိဘူးပေါ့ဗျ။အဲ့လိုပေါ့။ဘာလို့ဆိုဝင်ဝင်မှကြားလဲကျွန်တော်တို့ကကိုကဒါဆိုကျွန်တော်တို့ဝမ်းစာလောက်ပဲကျွန်တော်တို့ကမိကိုအားထားတာအဲ့လိုပဲရှိတာ။ကျွန်တော်တို့2023 2024မှာပြန်ပြီးလှုပ်လှုပ်တာပေါ့2021 2022ကတော့နိုင်ငံရေးမြန်ကန်ပြန်ကောင်းလာမှဆိုရှိရလေးရှိရလေးကျွန်တော်တို့ထိုင်းစားတာပေါ့နောက်ပိုင်းကျတော့ဘာပြောပြောသိစင်မပြေတော့ဘူးလေစင်မပြေတော့ကြကိုဒီလုပ်ငန်းလည်းမျှော်ကုလို့မရအောင်ဆိုရှိရလေးကျွန်တော်တောင်းသူလေးလုပ်ကင်စားတော့တာ
ရာခင်းနဲ့ဆင်းသလောက်မပင်မမ်းပဲအရေးထဲမှာတက်တက်ရက်ရက်စီမံခန့်ခွဲလုပ်ကင်ရတဲ့ဝန်ဆောင်မှုလုပ်ငန်းတွေကနေရာထဲပြန်ဆင်းကြရတဲ့အခါဆယ်မြောင်းကန်ချောင်းမရှိကြတဲ့ပကံတောင်သူဟောင်းတွေမှာမိုးခေါင်နာမိုးလွန်နာစတဲ့စိုက်ပျိုးရေးပြဿနာကိုအကြီးအကျယ်ရင်ဆိုင်လာရပါတယ်။လက်ရှိ2024စိုက်ပျိုးရာသီမှာရှေးရခိုင်ကထက်မိုးရွာဖို့3လနောက်ကျခဲ့ရတဲ့အတွက်ပထမစိုက်ပျိုးထားတဲ့သီးနှံတွေပျက်စီးပြီးအစ်စ်ပြန်ဆိုက်ရတာအဓိကအားထားစိုက်ပျိုးတဲ့ပဲစင်းကုန်တွေကတက်တန်းရှည်ပေမဲ့လည်းမိုးခေါင်ရာကနေအချိန်ခါမီရေမရလို့အပင်တွေကြီးမလာတော့ဘဲပွင့်နိုင်သီးနှံဖို့အခက်အခဲဖြစ်လာပါတယ်။မိုးမရလို့အပင်မဖြစ်ထွန်းတော့တဲ့အခက်အခဲကိုရာထဲပြန်ဆင်းလာတဲ့အဆိုပါတောင်သူကဖြစ်ဆွက်ပြောပါရခင်ဗျာ
မိုးကောင်းတယ်ဆိုတာများသောအားဖြင့်ကျွန်တော်ဒီအပတ်စင်းငွေနေဆိုတာကျွန်တော်ဇူလိုင်လမှာကျွန်တော်ဆက်ဇူလိုင်ဆိုတော့ August September မှာကျွန်တော်မိုးရလုံးလုံးမပြောအောင်ဂျွန်လလည်းလောက်ဆိုရင်ကိုကျွန်တော်ပတ်စင်းငွေနေစကြည့်မိုးကဂျွန်လဆိုရင်ကျွန်တော်မိုးရသည်လို့ခေါ်ပါလေဇူလိုင် August September ဆိုရင်ကျွန်တော်တို့မိုးလေကိုခေါ်တာဟုတ်အဲ့မှာကျွန်တော်ဂျွန်လနှောင်းပိုင်းနဲ့ကျွန်တော်တို့ဇူလိုင် August မှာမိုးပကံမလုံးလုံးမပြောအောင်တရွာတော့ရွာတခြားနေရာမှာရွာတယ်ကျွန်တော်ဘာပြောခါဝတ်တစုလောက်ကျွန်တော်တို့ကရွာတယ်ဆိုလို့ရှိရင်ဒီပက်စင်းငွေနဲ့တေချာပေါ့မသေးဘူးဒီကောင်းနဲ့ပူတန်တော်တန်ခန့်နိုင်တယ်ဟောမိုးကူလုံးလုံးမရလို့ကျွန်တော်တို့ဒီပက်စင်းငွေနဲ့ပစ္စည်းရအလူဖြစ်ကုန
်အကျံဖက်စစ်တပ်ကအာနာသိမ့်ပြီးနောက်မြမလူဦးရေ6တန်းဟာစစ်ပြေးဒုက္ခတွေတွေဖြစ်လာတဲ့အခါကပ္ပအမွေနှစ်ဒေသဖြစ်တဲ့ပကံဒေသမှာပြပခီးသွွားတွေမလာရောက်နိုင်တော့ပါဘူးခီးသွွားလုပ်ငန်းကိုမိခိုနေကြရတဲ့ပကံဒေသကံတွေဟာခီးသွွားလုပ်ငန်းကိုအမိပြုထားတဲ့ဈေးရောင်းဈေးဝယ်ဝန်ဆောင်မှုလုပ်ငန်းတွေအငှားယင်ဝန်ဆောင်မှုလုပ်ငန်းတွေစောက်လုပ်ရေးလုပ်ငန်းတွေနဲ့ကြာပန်းလောက်ကင်တော်တော်များများလဲရက်ဆိုင်ကုန်ပါတယ်။ဒါကြောင့်ငွေအရင်အနည်းသိန်း450မျိုးကျန်တဲ့သူတွေကရာထဲပြန်ဆင်းနိုင်ပေမဲ့အရင်အနည်းမရှိသလောက်နေပါသူတွေကအိမ်တွေဖျားတွေဘုံကြီးကျောင်းတွေနဲ့မလွတ်တဲ့ထဏောင်းမင်တွေကိုလိုက်လံခုတ်ယူပြီးထင်းပေါက်ရောင်းရတဲ့အထိဖြစ်လာပါတယ်။မင်းအိုချမ်းသာဖျားအနည်းမှာထင်းပေါက်ရောင်းနေသူအမျိုးသားတဦးကိုမိသားစုစီးပွားရေးအဆင်ပြေလားမေးတဲ့အခါအခုလိုပြန်ပြောပါတယ်ခင်ဗျာ။
အဲ့အစီအပြေပါမလို့ကိုကလုံးလာလုံးလေရကိုတမင်းဆောက်ဝေးလုံးရတယ်ပြင်မယ်ကိုဘယ်လိုပြောပြမလဲကိုနောက်တော့ကိုမလုံးဘူးပေါ့ဗျာသွားလာလာတာဟိုညက်ထိုင်ရတာဟိုသူကလုံငန်းကန်ကန်ရတယ်ဒီလိုမပုံများဘူးပေါ့အရှင်တို့ဒီကျေစုပေးရန်ဧည့်သည်အများကြီးပေါ်ပါများပေါ့ညင်းလဲကိုကြတော့ဘာမှရှိဘူးပေးရန်လက်သမားတွေနားနေရလူများတယ်သူကြီးတို့လည်းကျန်တာမြေကျိုးတပုလို့စားတော့တိုင်းတော့ဘာလို့အလုံးလုံးလဲမှာခုဒီမှန်ခင်းလုံးနေရတာလေအဲ့လိုကွာစီရဦး
ခရီးသွားလုပ်ငန်းတွေကျဆင်းလာတာနဲ့အမျှအလောက်ကန်ရှားပါလာတဲ့ပကံသားတွေမှာမိသားစုစားဝတ်နေရေးကတစ်ဖက်အကျန်းဖက်စစ်တပ်ရဲ့စစ်မှုထမ်းဥပဒေကြောင့်လဲမိမိတို့ရဲ့တူသားမြေးမြစ်တွေအတွက်စိုးရိမ်ကြောက်ကြနေရတယ်လို့သွာလာရေးတွေမှာလဲစိုးရိမ်စိတ်နဲ့အတူအကန့်အသတ်တွေဖြစ်လာပါတယ်ဒီအခြေအနေကိုအိမ်မှာပိတ်ပကြီးဆွဲရင်တစ်နှစ်ကိုဝင်ငွေ2000လောက်ပုံမှန်ရရှိခဲ့သူကအခုဆိုရင်ပကံမျိုးဟောင်းကိုဖျက်ဆီးသွားတဲ့ညာဦး6ကားလမ်းနှစ်ဘေးမှာတစ်နှစ်ကိုဝင်ငွေ3000-4000ပုံမှန်မရရှိတော့တဲ့ပိတ်ပကြီးဆရာတဦးကစိုးရိမ်စိတ်တွေဖြစ်နေရပုံကိုအခုလိုပြောပါရခင်ဗျာ
ဖြစ်တာပေါ့ဖြစ်တာပေါ့ဆိုတော့ကိုယ်အိမ်ရွယ်မှာသူတွေညီတွေအဲ့လိုမျိုးရှိနေတဲ့အတွက်ကအမြဲတမ်းစိတ်ပူပင်ပန်းနေရတာပဲကိုเจ้าတက်တဲ့ရွယ်နဲ့ဟွာနဲ့လုံးအဲ့ဆိုင်ကမိပါလေလုံးထဲစိတ်ညစ်တာတော့မိပါလေပေါ့ဖြစ်လေဘယ်လိုပြောရမှာလို့ငားရမ်းမှုပတ်ဆက်ဆိုရလဲမလွယ်ဘူးလေကိုအိမ်မှာမဲပေါက်လို့လက်ရမယ်ဆိုတော့မှပတ်ဆက်ရှိရလူကပတ်ဆက်ပြန်ငားပြီးတော့ထည့်လို့ရတယ်ကိုကအဲ့လိုမျိုးလဲငားနိုင်တဲ့အတန်းနဲ့လည်းမပါတော့ဖြစ်တဲ့ရောက်ပဲဖြစ်တယ်လို့ပဲအဲ့လိုကြီးရော ိုစိတ်ကူးရတော့တွေ့တော့မထောက်အများကြီးလိုလည်းနိုင်ငံခြားမှာပို့နိုင်မှာ
မြန်မာတို့ရဲ့ရှေးအမွေနှစ်ဟောင်းဖြစ်တဲ့ဗကံမှာရှိတဲ့3800သောဖျားအစုအစုမှာအမွေနှစ်တွေရှိကြောင်းဖော်ပြပြီး UNESCO ကမ္ဘာအမွေနှစ်ကော်မတီမှရှောက်ထားခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့2019ခုနှစ်မှာ UNESCO ရဲ့ကမ္ဘာအမွေနှစ်စာရင်းဝင်ဖြစ်ခဲ့ပါတယ်အဲ့ဒီမတိုင်ခင်ကတည်းကဗကံကိုမိခိုနေတဲ့ဒေသခံတွေရဲ့အဓိကအသက်မွေးလုပ်ငန်းဖြစ်တဲ့ခီးသွွားလုပ်ငန်းအပြင်အခြားအသက်မွေးလုပ်ငန်းကိုပြင်ဆင်ထားဖို့သက်ဆိုင်ရာကျွမ်းကျင်သူတွေကထောက်ပြခဲ့ကြပါတယ်ရှေးအစဉ်ကတည်းကရှိခဲ့တဲ့မီယိုဖလာလုပ်ငန်းဖြစ်တဲ့စိုက်ပျိုးရေးလုပ်ငန်းကိုအမွေအနှစ်တွေကိုမထိခိုက်ပဲဆက်လက်လုပ်ကိုင်နိုင်အောင်ဗကံအတွက်တည်ထက်ရည်ရွယ်တဲ့စိုက်ပျိုးရေးဆိုင်ရာမဟာဗျူဟာတွေထုတ်ပြန်ဖို့အကြံပေးခဲ့ကြပေမဲ့အခုချိန်ထိထွက်ရှိလာတာမရှိသေးပါဘူးဒီအခြေအနေနဲ့ပတ်သက်ပြီးရှေးဟောင်းသူတွေတနပညာကျွမ်းကျင်သူပညာရှင်တဦးကအခုလိုပြောပါတယ်ခင်ဗျာ
ဗကံကကျမတို့ကဗတ်အမွေနှစ်ပြင်ဆင်ကာလကလေးကပြောဆိုဆွေးနွေးခဲ့တာရှိပါတယ်အဲ့ဒါဘာလဲဆိုတော့ခီးသွွားလိုက်ရင်းနဲ့ပတ်သက်ပြီးတော့ဝင်ငွေအများဆုံးရှာနိုင်နေပေါ့နော်အဲ့တော့ဒေတာကန်တွေရောဆက်ဆက်ပတ်သက်နေတဲ့သူတွေအားလုံးကဗကံရဲ့ခီးသွွားလုပ်ငန်းပေါ်မှာမှီတည်နေတာများပါတယ်သို့တော်လည်းပဲအကြောင်းအခြေအနေအရရကြောင့်ခီးသွွားလုပ်ငန်းဆိုတာဒီတခါတလေကြာရင်ရက်ဆိုင်သွားတာတုံနေသွားတာတွေရှိနိုင်ပါတယ်အဲ့လိုအခါမျိုးမှာနောက်ခံအစီအစဉ် backup အစီအစဉ်တစ်ခုကရှိဖို့လိုအပ်ပါတယ်အဲ့လိုလိုအပ်တဲ့အတွက်ကြောင့်မို့လို့ဗကံဆိုလို့ရှိရင်အစတည်းကယာဆိုင်တယ်ခီးသွွားလုပ်ငန်းတွေမဖွင့်ပြိုးခင်ကတည်းကယာဆိုင်တယ်ဗကံရဲ့မြေပဲဆိုရင်အခြားဒေတာနဲ့မတူတဲ့ထူးခြားထင်ရှားတဲ့အရသာနဲ့ပိုကောင်းမွန်မှုတွေလည်းရှိပါတယ်နိုင်ငံသားတွေလည်းအများကြီးကြိုက်ကြပါတယ်အဲ့လိုမျိုးကိုကမြေပဲတို့နှံ့လို့စီထွက်သီးနှံတွေကိုစိုက်နိုင်တယ်ဆိုရင်လည်းဒါတွေကိုလည်းတည်တည်ချာချာစိုက်ပြီးတော့မှမြန်မာနိုင်ငံမှာလည်းစီသုံးဆွမှုကအများအန်းလိုအပ်နေတာဖြစ်တဲ့အတွက်ကြောင့်စီထွက်သီးနှံတွေကိုတည်တည်ချာချာစိုက်ပြီးတော့ကိုယ့်ရဲ့စီးပွားရေးကိုမြင့်တင်ဖို့လိုတယ်
ပကံဖျားကဈေးတွေတွေကတော့ကျဆင်းလာတဲ့ခီးသွွားလုပ်ငန်းတွေကြားမိမိတို့စားဝတ်နေရေးပြည်လည်ဖို့အတွက်နေ့စဉ်လာရောက်တဲ့ဖျားဘူးအရေးအတွက်လိုက်တဦးချင်းစီမဲနိုင်ပြီးအလဲကျရောင်းချကြဖို့အချင်းချင်းအထိခိုက်မရှိဘဲစားဝတ်နေရေးပြဿနာကိုဖြေရှင်းဖို့သဘောတူထားကြပါတယ်အကျက်အတဲကြားကကြံ့ကြံ့ခံရင်ဆိုင်လာတဲ့ပကံသူပကံသားတွေဟာရှေ့ဆက်ပြီးတော့လဲရင်ဆိုင်ရမှာဖြစ်တယ်လို့ဆိုမင်းကြီးဖျားမှာဈေးထွက်ရောင်းတဲ့ပကံသူတဦးကဆိုပါတယ်ခင်ဗျာ
အဲရှေ့လျှောက်ကတော့ညီမလေးဒီလိုပါပဲကိုယ့်အကူအဲ့လိုဈေးရောင်းရရင်ရောင်းရဟာနဲ့စရမှာပေါ့မရောင်းရရင်ကိုယ့်ရှိတဲ့ဟာလေးကိုဖြုတ်စားမှာပေါ့ဒါပဲစူးရင်တော့ဘယ်လိုပြောရပါစူးရင်လည်းလို့တော့မစူးရင်တော့ဘူးလေကိုဖြစ်တဲ့များအကြောင်းခံမှာပေါ့ရင်ဆန်းမှာပေါ့နော်အဲ့လိုပဲပြောကိုတွေ့တဲ့ဟာရင်ဆန်းမှာပေါ့
ကျမ်းဖတ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းခေတ်စ်ပကံသားတွေဟာဘယ်တုန်းကနဲ့မှမတူတဲ့အတ္တိဒုက္ခမျိုးစုံကိုရင်ဆိုင်နေကြရပါတယ်။ပြီးခဲ့တဲ့2023ခုနှစ်ကနိုင်ငံတကာခီးသွွားလုပ်ငန်းတွေအတွက်ထုတ်ပြန်ထားတဲ့မြန်မာနိုင်ငံတွင်လာရောက်လည်ပတ်နိုင်တဲ့ဒေသတွေကိုကျမ်းဖတ်စစ်တပ်ကဖော်ပြရမှာပကံဒေသလည်းပါဝင်ခဲ့ပေမဲ့ပြပခီးသွွားတွေမျှော်မှန်းသလိုရောက်မလာခဲ့ပါဘူးအကျန်းဖတ်စစ်တပ်အနေနဲ့ခီးသွွားလုပ်ငန်းပေါ်မှာအလုံးစုံမှီခိုထားပြီးပကံကိုထိမ့်သိမ်းစောင့်ရှောက်နေတဲ့ပကံသားတွေအတွက်အခုလိုခီးသွွားလုပ်ငန်းပြတ်စည်းချိန်မှာအစားထိုးအသက်မွေးလုပ်ငန်းတွေလုပ်ကိုင်နိုင်ဖို့တစုံတရာစီစဉ်ဆောင်ရွက်တာမျိုးကိုလည်းမတွေ့ရှိရပါဘူးမြမနယ်နိမိတ်ကိုကြော်လွန်ပြီးကဘာကတော့ရှေးမွေနှစ်လို့သတ်မှတ်ထားတဲ့နိုင်ငံတော်မျက်နှာလိုလည်းတင်စားလို့ရတဲ့ပကံဒေသဟာနှောင်းလူတွေကြောင့်အခုထပ်ပိုပြီးထိခိုက်တာတွေမဖြစ်ရအောင်နဲ့နောင်လာမဲ့မျိုးဆက်တွေအတွက်လေပကံအမွေနှစ်ကိုဆက်လက်လက်ဆင့်ကမ်းနိုင်ဖို့ဝိုင်းဝန်းဆောင်ရွက်ကြဖို့လိုအပ်နေတာဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးခဲ့တဲ့မြေပြင်သတင်းအကြောင်းအရာတွေကိုတော့သတင်းတောက်ရွှေညာမောင်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ရေဒီယိုအန်ဂျီရဲ့မြန်မာခေတ်နောက်ဆုံးအစီအစဉ်လေးနဲ့တိုင်းရင်းသားဘာသာအစီအစဉ်မှာတော့ရခိုင်ဘာသာနဲ့တပတ်အတွင်းသတင်းတွေကိုရိုးလှတန်တာကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင်
သောပါဗီဒီယို NUG တပည့်တွန်တန်တီကိုရခိုင်ဘာသာနောက်တာစားပြီလောက်ဖို့ခိုက်ပါရယ်အကျဉ်ရုလာတင်တာပါ MOCINTE IT ဌာနကနေ VVN တကူကိုဖန်တီနိုင်ခါပြီကေစံသက်ကာလအနေနာလူဥရေတထောင်စားတောင်သုံးဆွင်းနေကောင်ပြေထောင်စုဝင်ကြီးဥထောင်လောင်းအောင်အသိပီရီတထောင်ကိုတောင်စားပြီပါမယ် MOCINTE IT ဌာနကနေပြီကေ VVN တကူကိုဖန်တီနိုင်ခါပြီကေစံသက်ကာလအနေနာလူဥရေတထောင်စားတောင်သုံးဆွင်းနေကောင်စားသွေရီတောင်အရှာအလာတီနာနင်းပညာဝင်ရိဌာနပြေထောင်စုဝင်ရိဥထောင်လောင်းအောင်ကနိုဝင်ဘာလ10ရက်မှာဆိုရှယ်မီဒီယာကနေပြီးကအတိပီပရဆိုထားပါရယ်ပြေသူလူထုကိုနင်းမျိုးစုံနာနိုင်စားနေရိစကားစားသောတဒွန်းလွယ်လက်ခွန်နာ အင်တာနက်သုံးစွေမှုကိုဖရက်တောက်ခါပါရီ VPN ဆိုရင်းနှင့်ကိုသုံးစွေပြီးကလူမှုကွန်ရစာများနာကနေပြီးကသုံးစွေနေခဲ့တဲ့ပြည်သူတွေကိုလေသုံးစွေလို့မရအောင် VPN တွေကိုပိတ်ဆို့တားဆီးထားလိုက်ပါရီရကလေးနှင့်ပညာဆိုသောတခုပိုင်လေးတားဆီးလို့မရဆိုသောကိုပရသာဖို့နာ Dollar Rate အတော့အဓိကအထောက်အကူ Price ဖို့ Gender ROE IT ဌာနကနေပြီးက VPN တခုကိုဖန်တီးနိုင်ခါပါပဲမြောက်ပိုင်းအာစုတီကစံသက်သုံးစွေပြီးကအတားအစီတီကိုကြော်လွန်အောင်မစွာနာအမရန်နှုံးလေးမကြပေး NUG အစိုးရ၏အလုံးတီကိုလုံးနေနိုင်ပြဲဖရိုက်ပါရီပထမဆုံးစံသက်ကာလအနေနဲ့လူဦးရေတထောင်စားတောင်သုံးဆွေးနေပြဲဖရိုက်ပါရီစာဆာဗစ်ပရိုဗိတာကိုသုံးသုံးအအောင်မမရနာကြော်လွနိုင်ခါပဲဖရိုက်ပါရီတော်လရီအာစုတီနောက်တတူလူထုကပါသုံးဆွေးနိုင်ဖို့လေရေရေထားပါရီလို့ဝင်ကြီးကဆိုပါရီအမျိုးသားညီညွတ်ရေးအစိုးရစားသွေးရေးတထောင်အရှာအလာနာနိုင်ပညာဝင်ကြီးဌာနသောဖက်ဒရယ်နတ်ကိုလည်းဖန်တီးနိုင်ခါပြီကအညာဒေသမှာလူထုသထောင်အရှာအလာတိရာရှင်းစီပိုကိုဦးစားပေးဆောင်ရခါပါရီဆာလာပြီကနာပါခါသောရိုက်ခါနာလာနေခေရန်တီလာရောက်ပြီကပို့ဆောင်ပြီဒရာရာရှိရလူတိကိုတန်ဆောင်လာရီမင်း17ရဟယန်ပိုင်ရှာခန်ရရီသထောင်ကိုတန်စားပေးပါမယ်နိုဝင်ဘာလဆေရာနင်းခါနှစ်နာရီ30မိနစ်ခန့်မှာအန်အနောက်ပိုင်းတိုင်းဆိုင်ဌာနရှုံနာပါခါအတော်ဆိုင်လာနာတိလာရောက်ပြီကပို့ဆောင်ပြီပရန်လာရီရဟယန်လေးစီမှာမင်း17ရဟယန်ကိုအေအေကပိုက်ခဲခါလို့ဘဒုံပိုင်းထိမှန်လာကြအေအေပရခွန်ရာပုဂ္ဂိုလ်ဥခိုင်ဒုခါကပရဂရထားပါရညစာကအကရန်ဖာဆိုင်ကောင်းစီကအဲနာပါခဌာနရှုံပန်ဝင်းချာမှာသူတို့တဲဖွဲဝောင်လူနာတိလာနေခင်းရန်ရိုက်ခါဆိုင်အန်အလာပိုရီရဟယန်လေးစီရိဆောင်းနောက်ဆောင်စံသားလာဆိုရှိပါရဂျန်နရယ်ဖာကလေးစီစလုံးကိုလိုက်ပိုက်ပနာတစီကဘဒုံပိုင်းကိုထိလာပါရရကလေးရော့ပိုင်းထိလာရရဟယန်စောရော့နေရမှာထိုးကြပြားစီလာဆိုမျိုးမဟုတ်ပေနော်သူတို့အကရင်ဖာဆိုင်ကောင်စီထိန်းရှုပ်ထားရနေရာအထိရောက်အောင်သူတို့ cruiser ထိန်းမောင်းပြီးမှတက်မဲ့နေရာကိုမရောက်ပေအဆန်ပြေရတနေရာမှာစံသားလာရလို့ကျွန်တော်တို့သိရပါတယ်နောက်ထဲကျွန်တော်တို့စုံစမ်းသိရှိရသလောက်ရွန်ရဟယန်စံသားလာရနေရာဆိုမကွေးတိုင်းငဖေးမြို့နေကျောင်းစုံရောအနေကိုစံသားလာရလို့စုံစမ်းသိရှိရပါတယ်လို့ဥခိုင်ဒုခါကပြောဆိုထားပါတယ်အန်နာပါခဝန်အတွန်လာနဲ့ခေယောင်းနာစားနေရိုက်ခါလာရောက်ပို့ဆောင်ရကျန်ရရဟယန်သုံးစားမှာမုံလာရီရီထားရီလန်ဂရောင်းဖရိုက်တေးမကွေးတဲမှဆိုင်စစ်ဆိုင်တို့ပရန်လီပရီကစံသားလာနိုင်ကြောင်သိရပါရီဆာလာပရီကဘူးတိတောင်မှာဆိုင်ဆောင်တေးခိုလုံနေရီဖုန်ကြီးကြောင်နှစ်ကြောင်ကိုစိုက်ကောင်စီကဘုံကရီခါစောကောင်ရဟန်တပအပါဝငါဦးတန်ရာရီတတော်ကိုတောင်းစားပြပါမယ်ရခိုင်ပရီနေဘူးတိတောင်မျိုးအမဲငါရက်ကွာမှာရှိရီဆိုင်ဆောင်တေးနေထိုင်ရာရာစင်းရောင်ဖုန်ကြီးကြောင်နာအမဲနိုင်ရက်ကွာကလဲမာဖုန်ကြီးကြောင်ကိုစိုက်ကောင်စီကဘုံကရီတိုက်ခိုက်ခါရီလို့AP News ကဖော်ပြထားပါရီနိုဝင်ဘာလဆေရာမူထာဖာနိုင်နာရီ45မိနစ်မှာဘရာစင်းရောင်ဖုန်ကြီးကြောင်ကိုစိုက်ကောင်စီကဂျက်ဖိုက်တာနာဂလူစတာဘုံအသုံးပြုပြီးကဘုံကရီတိုက်ခိုက်ခါဆိုမှာရဟန်တပအပါဝ3ဦးထိခိုက်တယ်ရာရာရှိခါရီလို့ဆိုပါရီဒန်ရာရာခါရီလူတီမှာတားတော်ခရောင်းစင်း၂နိုင်တိုက်ခါတော့ရှိုင်းဝါရှိရီဦးဇဝနာအသား45နိုင်အရေ40နာအသား60နိုင်အရေမိုခန်ရိုဖရိုက်ပါရီအလာတို့မူထာဖာနိုင်နာရီ40နိုင်မိနစ်ခဲမှာလေလဲမဖုန်ကြီးကြောင့်ကိုဂျက်ဖိုက်တာနောက်ပေါင်သုံးရာဘုံဖရာဘုံကရီတိုက်ခိုက်ခါဆော့ကောင်စိုက်ပီးရှောင်းပြေသူနှစ်ဦးဒရာရာခါပါတဲ့ရင်ဒရာရာခါရီလူတီမှာအသား42နိုင်အရေရှိုင်းစုံမာနာအသား31နိုင်အရေအောင်သူခေါ်ညင်ဘူးရိုဖရိုက်ပါရီဒန်ရာပရန့်ထန်စွာရာရှိခါရီဥဖို့တီမှာနင်းဆရာစီရုံမှာစီကူတာမှုခေရုံနီပြီးကခတောက်ဖရဲပိုင်ရနိုင်ကလေးရှိရလို့သိရပါတယ်။ယောင်အဘရောင်ရခိုင်ပြည်နယ်တန်ရွင့်မြို့ကိုစိုက်ကောင်စီကဘုံကရီတိုက်ခိုက်ခါဆုံးမှာစိတ်ဝေဒနာသည်အမျိုးသမီးတဦးအပါဝံအမျိုးသမီးနှစ်ဦးပွေရှံပြီးတည်ဆုံလာခရီလို့ AB News ကဖော်ပြထားပါတယ်။နိုဝင်ဘာလဆေရမိုထာဖာသုံးနာရီဝန်းကျင်မှာတန်ရွင့်မြို့အန်တော်တန်ထားထိုက်ကိုစိုက်ကောင်စီကဂျားဖိုက်တာနာပေါင်ငရာဘုံတလုံးပရိရှာတိုက်ခိုက်ခါရီလို့ဆိုပါရီဘုံကရီတိုက်ခိုက်မုံ ground တန်ထားအနေရှိဒေါ်အေကျော်စိန်စာတောင်ဆိုင်ကဆိုင်ပိုင်ရှောင်းအေးဇန်နင်းပရိုက်သူအသား34နိုင်အရေမဆူဆူလိုက်နော်ဆိုင်အနေမှာအိနေရေဆိုင်ဝေဒနာသည်အမျိုးသမီးတည်ဆုံခါပါရီယောင်ဘရောင်တန်ဒရီမရိုအမဲရှိုင်းရက်ကွာက TMP စားရုံကိုမိုထားပါသုံးနာရီ15မိနစ်မှာဘုံနှလုံးကရီရှာတိုက်ခိုက်ခါဆော့ ground စားရုံအတွင်ထိခိုက်ပျက်စီးခါပနာအမိုနီယာဒဲငွေတီပရန်နေမှုအနေငွေဖရိုက်ပွားခါရီလို့သိရပါရီအခုတောင်စားပိခါရီတတော်တီကို Radio NUG အပွေးသားတီကပြပိုထားဆော့ဖရိုက်ပါရီ
ဒီက
ကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.9 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါလို့ရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်။ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ရေဒီယိုအန်ယူဂျီဖြစ်ပါလိမ့်ရှင်။အရေးတော်ပုံအောင်ရမည်။